မက္ကဆီကိုနိုင်ငံမြောက်ပိုင်းမှာကျွန်းကိုတက်ခဲ့ခံရမှုကြောင့်အနည်းဆုံးမုံမုံပါသာဝင်ကလေးချောင်းနဲ့အမျိုးသမီး၃ဦးသေဆုံးသွားတဲ့အကြောင်းမက္ကဆီကိုထိပ်တန်းလူမျိုးရေးအရာရှိသူနဲ့မိသားစုဝင်တွေကပြောဆိုလိုက်ကြပါတယ်။သေဆုံးသူတွေကအမေရိကန်နိုင်ငံသားတွေဖြစ်ကြတဲ့လက်ဘရွန်မိသားစု၂၀ဒေသမှာလွန်ခဲ့တဲ့ဆယ်စုနှစ်တည်းကလေးကစတင်ထူထောင်ခဲ့ကြတဲ့မုံမုံပါသာဝင်တိုင်ဝမ်ကဖြစ်တဲ့အကြောင်းလဲမက္ကဆီကိုလူမျိုးရေးဝန်ကြီးအယ်ဖွန်ဆိုဒူရာဇုနဲ့သက်ဆိုင်ရာမိသားစုဝင်တိုင်ဝမ်ကအတည်ပြုပြောဆိုလိုက်ကြတာပါ။ချွာဝါနဲ့ဆနိုရာပြည်နယ်တွေကြားကားသုံးစင်းနဲ့ခီးသွားနေတော့တက်ခက်ခံခဲ့ရတာဖြစ်တဲ့အကြောင်းလဲမိသားစုဝင်တွေကပြောပါတယ်။မက္ကဆီကိုလွန်ကျွေးဝင်ကြီးကလည်းတစ်ဆုံးသူတွေကားနဲ့ခီးသွားနေစဉ်တက်ခက်ခံခဲ့ရပြီးရာဇဝတ်ကိုင်းချင်းချင်းကြားမှာယုံပြီးပြစ်ခတ်မိတာဖြစ်နေတဲ့အကြောင်းပြောဆိုထားပါတယ်။ကလေးတယောက်ပျောက်ဆုံးနေစေဖြစ်တဲ့အတွက်ရဲနဲ့စစ်တပ်ကလိုက်လံရှာဖွေနေတယ်လို့လည်းပြောပါတယ်။အများပြည်သူကြားတုံ့လောက်ရတဲ့အထိအကြမ်းဖက်တပ်ဖြတ်မှုတွေကျင်းပလိုက်ရှိတဲ့မက္ကဆီကိုနိုင်ငံမှာအရသာတွေစုလိုက်ပြုံလိုက်တက်ခက်ခံခဲ့ရတဲ့နောက်ဆုံးဖြစ်ရတစ်ခုလည်းဖြစ်ပါတယ်။ American သမ္မတဒေါ်နယ်ထရန့်ကတော့လက်နက်ကင်မူရီစီဝါခိုင်းနေကိုနှိမ်နှင်းမှုမက္ကဆီကိုသမ္မတအန်ဒရက်စ်မန်နျူယယ်လိုပက်စ်အိုဘရာဒိုကိုထပ်မံဖိအားပေးပြောဆိုခဲ့တာပါ။မကောင်းဆိုးဝါးတွေကိုရှင်းလင်းဖယ်ရှားဖို့မက္ကဆီကိုနိုင်ငံအနေနဲ့အကူအညီလိုတယ်ဆိုရင်ပေးဖို့အသင့်ရှိတဲ့အကြောင်းလဲ Twitter လူမှုကွန်ရက်ကနေသမ္မတထရန့်ကပြောဆိုလိုက်ပါတယ်။